ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြုချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်။နီရှန်အီပါကစ္စတန်စုကိုသမရအာရစ်အယ်ဗီကိုတိုင်ချီးမြှင့်ခဲ့ပြီးတဲ့နောက်အင်ရှစ်မင်းသားကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံပါတယ်။ဒီကနေ့ညနေပိုင်းတုန်းကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခမ်းနဲ့အတူသမရအိမ်တော်ကိုမြင်းလဲနဲ့ရောက်လာခဲ့တဲ့အင်ရှစ်မင်းသားဘင်ဆာမန်ကိုသမရနဲ့နိုင်ငံသားရေးဝန်ကြီးတို့ကကြိုဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ယင်းနှိမ့်မြှုပ်နှံမှုတွေလုပ်ဖို့သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အိရှိမင်းသားဖြစ်လာခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုပထမဆုံးနိုင်ငံသားခီးဖြစ်လာရောက်ဖို့ရွေးချယ်တာကိုကြည်ချင်းအဖြစ်နှစ်နိုင်ငံဆက်ဆံရေးကိုဘလောက်အလေးထားသလဲဆိုတာပြသနေတယ်လို့အိရှိမင်းသားကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်နေချိန်မှာပဲဆာဒီအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့အတွက်အင်ရှစ်မင်းသားကအမိန့်ထုတ်ခဲ့ပါတယ်။ဆာဒီအာရေဗျနိုင်ငံမှာအလုပ်လုပ်နေတဲ့ပါကစ္စတန်နှစ်တန်းခွဲလောက်ရှိပါတယ်။ပါကစ္စတန်နိုင်ငံအတွက်ရေနံလိုအပ်ချက်ကိုအဓိကဆာဒီအာရေဗျကရောက်ရှိနေတာပါ။ဒေါ်လာဘီလီယံ20ဆာဒီကယင်းနှိမ့်နှံမဲ့ထဲမှာကွာတာမျိုးမှာဒေါ်လာ10ဘီလီယံလောက်ကုန်ကြမဲ့ရေနံချက်ဆက်ရောက်တည်ဆောက်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ပါကစ္စတန်နဲ့ဆာဒီအာရေဗျနှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မှုကြီးရတဲ့နှစ်ရက်ကြာခီးစဉ်နဲ့အင်ရှစ်မင်းသားဘင်ဆာမန်ဟာအစ္စလာမာဘတ်မြို့တော်ကိုရောက်လာတာဖြစ်ပါတယ်။သူဟာပါကစ္စတန်နိုင်ငံကနေအိန္ဒိယနိုင်ငံကိုဆက်သွားမှဖြစ်ပါတယ်ရှင်။